နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဥရောပခီးစဉ်ထွက်နေတဲ့ကာလအတွင်းမှာပဲအမေရိကန်ပြည်ထောင်စုမှာတော့နိုင်ငံတိုင်းဝန်ကြီးရက်စ်တယ်လာဆန်ကအာဆီယံနိုင်ငံတိုင်းဝန်ကြီးဆယ်ဦးလုံးကိုအထူးဖိတ်ခေါ်ပြီးတော့ဆွေးနွေးခဲ့ပါတယ်အပြည့်အစုံကိုဆက်ပြီးနားဆင်ပါရှင်
မနေ့ကအမေရိကန်နိုင်ငံသားဝန်ကြီးရက်စ်တယ်လာဆန်နဲ့အာဆီယံနိုင်ငံသားဝန်ကြီးတွေရဲ့အထူးစည်းဝေးပွဲမှာမြောက်ကိုရီးယားနဲ့တောင်တရုတ်ပင်လယ်ကိစ္စတွေကိုအဓိကဆွေးနွေးသွားကြောင်းအရှေ့တောင်အာရှဆိုင်ရာဒူလက်ထောင်နိုင်ငံသားဝန်ကြီးပက်ထရစ်မာဖီကဆွေးနွေးပွဲအပြီးတိုက်ရိုက်ဆက်သွယ်မေးမြန်းခဲ့မှာပြောသွားပါတယ်မြောက်ကိုရီးယားနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေကိုအမေရိကန်
share a common concern about the threat that North Korea poses, both to the region and to the rest of the world.
ဒေသရင်းသံတမကတကမ္ဘာလုံးပေါ်မြောက်ကိုရီးယားရဲ့ချင်းချောင်းမှုရှိနေတာကိုပါဝင်ဆွေးနွေးရနိုင်ငံအလုံးအားဆွေးနွေးမှုဖြစ်နေတယ်ဆိုတာဒီကနေ့ဆွေးနွေးပွဲမှာထင်ရှားပါတယ်။လုံခြုံရေးကောင်စီရဲ့သက်ဆိုင်ရာဆွေးနွေးချက်တွေအလုံးကိုအပြည့်အဝအကောင့်ထဲဖော်ဖို့နဲ့ကျန်စီရနိုင်ငံတကာအတိုင်းအဝန်အတွက်လည်းအဲ့ဒီကိစ္စကိုအကောင့်ထဲဖော်ဖို့လိုတယ်ဆိုတာကြေကြေပြန့်ပြန့်သိမှတ်ပြုခဲ့ကြပါတယ်။အမေရိကန်ရဲ့ယူရချက်ဟာကိုရီးယားကျွန်းစွန်မှာနျူကလ িয়ার ကင်မဲ့ရေးဖြစ်တယ်လို့လည်းဝန်ကြီးတီလာဆင်ကပြောသွားပါတယ်။ဒါ့အပြင်ဒေသတွင်းကုန်သွယ်စီးပွားရေးကနေရတဲ့မြောက်ကိုရီးယားရဲ့ဝင်ငွေတွေကိုပိတ်ပင်ဖို့နဲ့မြောက်ကိုရီးယားနဲ့သံတမန်ဆက်ဆံမှုဆော့ချဖို့လည်းဝန်ကြီးတီလာဆင်ကအာဆီယံမိတ်ဖက်နိုင်ငံတွေကိုဆွေးနွေးပွဲမှာတိုက်တွန်းခဲ့ပါတယ်
။အရှေ့တောင်အာရှဒေသတွင်းတောင်တရုတ်ပင်လယ်အရေးကိစ္စကိုလည်းအဓိကဆွေးနွေးခဲ့ကြောင်းမစ္စတာမာဖီကအခုလိုပြောပါတယ
်။ I'm South China Sea our messaging our objectives have been quite consistent.
တောင်တရုတ်ပင်လယ်ကိစ္စမှာကျွန်တော်တို့ဟာဒီယီမှန်ကျဲအတိုင်းမပြောင်းမလဲပဲစစ်ကိုဆက်ပြီးရပ်တည်သွားမှာဖြစ်ပါတယ်။ဒီကြောင့်သွားလာမှုနဲ့လေကြောင်းပြန်သမှုလွတ်လပ်ခွင့်အခိုင်အမာရှိရေးသေချာအောင်ဆောင်ရွက်ဖို့လိုအပ်ပါတယ်။ကျွန်တော်တို့ရဲ့အရှေ့တောင်အာရှမိတ်ဖက်နိုင်ငံအများစုစီကလည်းဒီအတိုင်းပဲကြားရပါတယ်။တောင်တရုတ်ပင်လယ်မှာအမေရိကန်ကစူးရဲရပိုင်ခွင့်တွေကိုစံတမန်ရေးနည်းနဲ့ရပ်တည်လှုပ်ဆောင်သွားမှာဖြစ်ပါတယ်
။ဒါ့အပြင်အာဆီယံနဲ့တရုတ်ကြားမှာတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့ခက်ခဲတဲ့ဆွေးနွေးမှုတွေရှိခဲ့တယ်လို့ပက်ထရစ်မာဖီကပြောပါတယ်။ဒါပေမဲ့လည်းတောင်တရုတ်ပင်လယ်အတွင်းစစ်ရေးတည်ဆောက်မှုနဲ့ကျုံးမြေဖို့မှုတွေကိုရပ်ပစ်ဖို့လိုအပ်နေတဲ့နီလန်းတွေနဲ့ဆွေးနွေးပွဲကနေညှိနှိုင်းဖို့စတဲ့ကိစ္စရပ်တွေကိုမနေ့ကအစည်းအဝေးကိုတက်ရောက်လာတဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကအဖြေရှာခဲ့ကြတယ်လို့လည်းဆိုပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်အာဆီယံနိုင်ငံတွေနဲ့ပတ်သက်တဲ့မူဝါဒမတိချာမရေရာရှိနေတဲ့အချိန်မှာအာဆီယံအဖွဲ့ဝင်နိုင်ငံတွေဟာတရုတ်အစိုးရနဲ့တန်တမာရေးဆက်ဆံမှုပိုးပြီးအားကောင်းလာချိန်အခုလိုအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကနေအာဆီယံနိုင်ငံသားရေးဝန်ကြီးတွေကို Washington DC ကိုတည်ထောင်ဖိတ်ခေါ်ပြီးတွေ့ဆုံဆွေးနွေးတာလည်းဖြစ်ပါတယ်။ဒီနှစ်မှာကြောက်တဲ့အမေရိကန်နဲ့အာဆီယံဆက်ဆံရေးနှစ်40ပြည့်အထိမ်းအမှတ်ဖြစ်အရှေ့တောင်အာရှနိုင်ငံတွေနဲ့အမေရိကန်ဆက်ဆံရေးခိုင်မာအောင်ထက်လောင်းအတည်ပြုဖို့ဆွေးနွေးပွဲကျင်းပရတာဖြစ်တယ်လို့လည်းဒူးလက်ထောင်နိုင်ငံသားရေးဝန်ကြီး Patrick Murphy ကပြောပါတယ်။ဒီဆွေးနွေးပွဲမှာလာမယ့်ဩဂုတ်လအတွင်းဖိလစ်ပိုင်နိုင်ငံမှာကျင်းပမယ့်အာဆီယံနဲ့မိတ်ဖက်နိုင်ငံများဆွေးနွေးပွဲကိုသူကိုယ်တိုင်တက်ရောက်မှာဖြစ်တယ်လို့တီလာဆင်ကထပ်မံအတည်ပြုပြောကြားခဲ့ပါတယ်။ဒီဆွေးနွေးပွဲကိုတော့မြန်မာနိုင်ငံသားဝင်ကြီးလက်ဖြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဥရောပကိုရောက်ရှိနေတဲ့အတွက်သူကိုယ်စားအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကတက်ရောက်ခဲ့ပါတယ်ရှင်။